IAEA ခေါ်အပြည်ပြည်ဆိုင်ရာအမှုမြူစွမ်းအင် agency ကအီရန်နိုင်ငံကိုနျူကလ িয়ার လောင်စာတန့်စင်ရေးလုပ်ငန်းတွေအားလုံးရပ်ဆိုင်ပါလို့တောင်းဆိုတဲ့ဆုံးဖြတ်ချက်တရားချမှတ်ပေးဖို့ EU ဥရောပတာမက်ကကအဆိုပြုတင်ပြလိုက်ပါတယ်။ပြင်သစ်ဗြိတိန်နဲ့ဂျာမနီတို့ကအဆိုပြုတင်ပြတဲ့မူကြမ်းကိုကုလသမဂ္ဂရဲ့ IAEA agency ကဒီနေ့စဉ်းစားကြမှာဖြစ်ပါတယ်။ယူရေနီယံတပ်တုတန့်စင်ရေးပြန်လုပ်ဖို့အီရန်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုတုံ့ပြန်ဖို့ IAEA အဖွဲ့မှကိုယ်စားလှယ်တို့ကဆွေးနွေးနေပါတယ်။အစ်ဖာဟန်ယူရေနီယံတန့်စင်ရေးစက်ရုံတစ်စိတ်တည်းသားရှိကုလသမဂ္ဂချိတ်ပိတ်ထားတာတွေကိုအီရန်ကဗုဒ္ဓဟူးနေ့မနေ့ပိုင်းကဖျက်ဆီးခဲ့ပါလေ။ဒါဟာအနှုတ်လက္ခဏာဆောင်တဲ့လုပ်ရက်ဖြစ်ပြီးအီရန်ကိုအပြည့်ပြည့်ဆိုင်ရာအတိုင်းအဝိုင်းနဲ့ပိုပြီးကွာလှမ်းသွားစေလိမ့်မယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကဖော်ပြလိုက်ပါလေ။အီရန်နိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့လောင်စာတွေဖော်ထုတ်ရေးအတွက်တဲ့တဲ့စိတ်စူးစမ်းနေတယ်ဆိုတော့အမေရိကန်နဲ့ဥရောပနိုင်ငံတို့ရဲ့မတင်ငါမှုပြေလည်စေဖို့အတွက်အီရန်အစိုးရကယူရေနီယံတပ်တုတန့်စင်ရေးကိုလွန်ခဲ့တဲ့နှစ်ကရပ်ဆိုင်ထားဖို့သဘောတူခဲ့ပါလေ။အီရန်ကအဲ့ဒီလိုမတင်ငါစရာလောင်စာလုပ်ငန်းတွေပြန်လုပ်ရင်ပိတ်ပင်မှုချမှတ်နိုင်ဖို့အတွက်အီရန်ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီထံတင်ပြမယ်လို့ဥရောပသမဂ္ဂ EU အဖွဲ့ကချိန်ချောက်ထားပါလေ။